ကလနမတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Shwana ပုဂနာရဲ့ရခိုင်ပြည်နယ်ခီးစဉ်ဟာရိုဟင်ဂျာဒုက္ခသည်ကြီးနဲ့ပတ်သက်လို့မျှတတဲ့ဆောင်ရွက်မှုတွေပေါ်လာအောင်လို့ကလသမဂ္ဂကနေမြန်မာဆူရကိုတိုက်တွန်းပေးစီလိုတဲ့အကြောင်းမောင်တော်ဒေသခံမူစင်တိုင်ဝိုင်းကပြောဆိုထားပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေပြီးတော့ပြန်ဝင်လာကြမဲ့ဒုက္ခသည်တွေနဲ့အတူအကြမ်းဖက်သမားတွေပါလာမှာကိုမောင်တော်ဒေသခံရခိုင်တိုင်းသားတွေကစိုးရိမ်နေကြပါတယ်။မောင်တော်ဒေသကို Miss Bugana ဒီကနေ့တွားရောက်လေ့လာခဲ့တဲ့ခီးစဉ်တွေမှာခုလိုပြောဆိုသွားလဲဖြစ်ပါတယ်။ကိုညဝင်းအောင်ကပြည်စုံကိုပြောပြပေးပါလိမ့်မယ
်။လက်တလုံးမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Bugana နဲ့အဖွဲ့ဟာအောက်တိုဘာ14မနေ့တုန်းကစစ်တွေမြို့မှာလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့ကြောက်တော်မြို့နယ်နိဒင်ကြီးရွာကပိတ်သိမ်းပြီးသား IDP စခန်းတွေကိုတွားရောက်လေ့လာကဒေသခံတချို့နဲ့တွေ့ဆုံခဲ့ပါတယ်။တနင်္လာဒီကနေ့မှာတော့ Miss Bugana ဟာမောင်နှံမြို့ကိုတွားရောက်ပြီးအဲ့ဒီမှာရှိတဲ့နှစ်ဖက်လူမှုအတိုင်းဝိုင်းကိုခေါ်ယူတွေ့ဆုံခဲ့ပါတယ်။အဲ့လိုတွေ့ဆုံချိန်မှာသူတို့ရဲ့မောင်နှံရိုဟင်ဂျာအတိုင်းဝိုင်းကလွတ်လပ်စွာတင်ပြခွင့်မရခဲ့ဘူးလို့မောင်နှံဒေသခံမွ슬င်ဦးလာထွန်းကပြောပါတယ်။
ကတော့သူတို့လူစင်ကြတရားစီရောက်တော့ကော်တော့ပြီးတော့ကော်တော့ပြီးတော့သူတို့ကဟွာမာတာလေဘာမှမပြောသူတို့အင်းဒီရောအခုရခိုင်ရောကြွားတယ်တော့ပြီးတော့သူတို့ကဟိုတာပြောတယ်မှာဟိုအမီးကြီးရနေတဲ့ဟာကလူကြီးကစီရယ်ပေါ့နော်ပြီးတော့သူတို့လူကြီးကိုကြတော့ဘာမှမပြောနဲ့သူတို့ဘယ်လိုမာတာတဲ့အခါကြတော့သူတို့ကတားပြီးတော့ဘာမှမပြောလိုက်ဘူးအဲ့တော့ပြောရတဲ့မှာရခိုင်တွေကဒီကဘာပြောလို့ဆိုတော့ကျွန်တော်ဒီရင်းတာဒီနေ့သူကတော့တော့ဘာလဲဒီလူတွေနဲ့ဆင်းနေနေတယ်ကြီးရဲ့
Miss Christine Bugana ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းအောက်တိုဘာ12ရက်နေ့ကနေပြီးတော့မှဒေါန်ဆန်းစုကြည်နဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရတိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးကိစ္စတွေရခိုင်ပြည်နယ်အကြက်တဲမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေမြန်မာအစိုးရနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရုံးတို့ကြားပူးပေါင်းဆောင်ရွက်နိုင်မဲ့ကိစ္စတွေကိုဆွေးနွေးခဲ့တာပါမောင်နှံမြို့ကန်ရခိုင်လူမှုကူညီရေးအသင်းကဦးစောဘဦးကြီးကတော့တပတ်နိုင်ငံထွက်ခွာသွားသူတွေပြန်လည်လက်ခံရေးမှာအသေးချာစီစစ်ဖို့လိုကြောင်းမောင်နှံမှာလူနည်းစုဖြစ်တဲ့ရခိုင်တိုင်းရင်းသားတွေရဲ့စိုးရိမ်ချက်ကိုပြောပါတယ
်။ဟောပြောတာဟိုတီချာလက်ခံရေးတီချာစီစစ်ပြီးလက်ခံရေးပို့ကောင်းတော့ဘာပြောမစင်ဒီ ACC နေရှင်နယ်ဇေပါမောဘုန်းတော်ဘင်းကြီးချင်းမှာဒီလိုနေရှင်နယ်ဇေလာကြတာပေါ့သူတို့လူမျိုးတွေရဲ့အပတ်တကယ်ထောက်ထားစီချာမဟုတ်ဘူးနဲ့ဒီတဲ့လက်ခံလက်မရှိဒီအကျင့်ဖြစ်တယ်ဒီပြောလို့ပါလာနိုင်တယ်ဗောနော်ပြောမရှင်ဒီမှာတကယ်တကယ်နေဆိုင်နေနေဆိုင်နေသောပြောလို့သတ်ဆိုင်ရာကြည့်ရဥဒ္ဓရီပြန်ဝင်ရင်းဒီလူတွေဒီလိုမှလည်းဒီလိုအတိုင်းဝဲနေရှိကြတာဗောလေလူတွေက၆ခင်ရှက်တယ်နဲ့အဲ့ဒါနဲ့ဒီလိုတေချာဒီပြီးတော့လက်ခံမရှင်ပြောပေါင်းတာဗောလုံးဝရင်ကုန်းလုံးဒီတိုင်းပဲလာတဲ့လက်လူတွေလက်ခံလည်းမရှင်နောက်ထပ်မလိုလိုက်တဲ့ပြဿနာကလည်းပိုဆုပ်ပုံပါဗောနော
် Miss Christine Bugana နဲ့တိုက်ရိုက်တွေ့ဆုံခွင့်ရမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်ဝင်လာမဲ့ဒုက္ခသည်တွေအတွက်အာမခံချက်ရှိနိုင်မဲ့ကိစ္စတွေကိုတောင်းဆိုချင်တယ်လို့မောင်တော်ဒေသခံဦးလာထွန်းကပြောပါတယ
်။ကျွန်တော်ကနိုင်ငံလေးဘဝဖွင့်ရတာဆိုတော့ဒီကိစ္စကကျွန်တော်ရာသီညာဆိုင်တဲ့အသေးတစ်ခုကိုဒီလက်မအစိုးရကမသိရှင်ဘူး။ဒီလက်မနိုင်ငံမှာကျွန်တော်ပြဿနာကိုဖြေရှင်းလို့ရရင်ကျွန်တော်ကဒီမှာဖြေရှင်းတဲ့ဟာကိုလူလာတယ်။နောက်ကစ္စကနိုင်ငံသားဣစ္ဆာကိုဟိုဆင်းကြကကာလဆူရနေတဲ့ဒီ NGC ဖိုင်ဒီနာနိုင်ငံတောက်ပါကျူရဟန်ကျွန်တော်ကမလိုပါဘူးအဲ့ဒါလည်းတရားမျှတတွေလို့မခံစားဘူးကျွန်တော်ကနောက်တစ်ဆက်ကကျွန်တော်ဒီမှာဒီကက်ကမာပီတာရဟမတ်ရိုအင်ဒီရောကျွန်တော်မှာလိပ်စရာလေးရာနေဒီအဆင်းဆင်းလိုက်လိုက်ရပြီဆိုတော့အဲ့ဒီဟာတွေကိုလည်းမမှန်ဆန်ဆန်ပုံပြီးတော့ဆောင်ရွက်ပြပါလို့ကျွန်တော်အဲ့လိုထောက်ဆိုမယ
်ရခိုင်ပြည်နယ်ကိုရောက်နေတဲ့ Miss Bugana ဟာမနေ့ကရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုလူကေပြန်ဒုဝန်ကြီးဦးစိုးအောင်ပြည်내ဝန်ကြီးချုပ်တွေနဲ့တွေ့ဆုံသလိုအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဗိုလ်ချုပ်စိုးတင့်နိုင်နဲ့လည်းတွေ့ဆုံခဲ့ပေမဲ့ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုမသိရပါဘူး။ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရတစ်ဖက်နိုင်ငံကိုထွက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေက6000ကိုပထမဆုံးအတုအဖြစ်မကြာခင်မှာပြန်လည်လက်ခံမှာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ။